Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မနက်ခင်းဖြစ်ပါစေဗျာ။ Washington မြို့တော် VOA American အသံကနေ2014ခုနှစ် February လ25ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်ဒီကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့39ရုပ်ကနေစတင်အသံလွှင့်နေပါပြီခင်ဗျာ။ဒီမနေ့အတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာပါရှင်ကျွန်မခင်ပြူထွေးပါရာထူးကနေဖယ်ရှားခံခဲ့ရတဲ့ယူကရိန်းသမ္မတယာနူကိုဗစ်ကိုဆန္ဒပြသူအများအပြားကိုတပ်ဖြတ်မှုနဲ့ကြားပြတ်အစိုးရကဖမ်းဝရမ်းထုတ်ထားပါတယ်တခါနာမကျန်းဖြစ်နေတဲ့အစိုးရအတိုက်ခံတဦးပြန်လွတ်ပေးဖို့တောင်းဆိုခဲ့ကြတဲ့တရုတ်တက်ကြွလှုပ်ရှားသူတချို့မနေ့တုန်းကဖမ်းဆီးခံခဲ့ကြပါတယ်ဒီလိုမျိုးထူးခြားတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့အတူပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါသတင်းတွေနောက်ပိုင်းနားဆင်ရမယ့်နေရာမှာတော့ထိုင်းနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာအလုပ်သမားတွေဘယ်လိုပြဿနာတွေနဲ့ရင်ဆိုင်နေရပါလဲ
တော်များများပဲဘူးအခန်းကနေ့စဉ်နေ့တိုင်းမှာဖန်ခံနေရတာအနည်းဆုံးတနေ့ကိုအကြောင်း20 30ဝန်းကျင်ကတော့ဖန်ခံထိနေရတာသူလည်းပုံရင်တော့ပုံပဲပေါ့ကျွန်တော်အဲ့လောက်ပဲသိရတယ်ကျွန်တော်ပဲဝန်းကျင်မှာ
ထိုင်းနိုင်ငံမဟာချိုင်းဒေသမှာအလုပ်လုပ်နေတဲ့မြန်မာလူသမားတူဖြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုမကြာခင်မှာနားဆင်ရမှာပါဒါပြင်ထိုင်းနိုင်ငံရဲ့ပြဿနာကထိုင်းနိုင်ငံရဲ့လူမှုဘဝတွေအတွင်းဘလောက်တောင်ရိုက်ခတ်မှုတွေရှိနေတယ်လဲဆိုတာအပါအဝင်တရုတ်နိုင်ငံဘက်ကအာဂရီလိုက်စားမှုတွေတိုက်ဖျက်ရေးအခြေအနေနဲ့အိုလံပစ်အားကစားပြိုင်ပွဲနဲ့ဆိုင်တဲ့သတင်းဆောင်မတပုတ်ကိုလည်းနောက်ပိုင်းမှာကြားကြဖို့ရှိပါတယ်ဒီအကြောင်းလေးမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်ခင်ဖြူထွေးနဲ့ကိုအောင်လင်ဦးတို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
ရာထူးကနေဖယ်ရှားခံရတဲ့ယူကရိန်းသမ္မတဗစ်ကတာ ယာနူကိုဗစ်နဲ့အစိုးရအရာရှိတွေကိုဆန္ဒပြသူအများပြားကိုတပ်ဖြတ်မှုနဲ့ကြားပြတ်အစိုးရကဆွဆွဲလိုက်ပြီးတော့မစ္စတာ ယာနူကိုဗစ်အပေါ်မှာဖမ်းဝရမ်းထုတ်ထားပါတယ်ကြဗျအစိုးရပြည်ထရေးဝန်ကြီးအာဆန်အဗဂော့ဖ်ကဒီလိုဖမ်းဝရမ်းထုတ်တဲ့အကြောင်းကိုတနင်္လာနေ့တုန်းကဒီသူ့ရဲ့ Facebook လူမှုကွန်ရက်ကနေတဆင့်ဖော်ပြခဲ့တာပါမစ္စတာယာနူကိုဗစ်ကိုရုရှားလူလားသူတွေနေထိုင်ရာခရီးမီးယားဒေသမှာနောက်ဆုံးတွေ့ခဲ့ရပေမဲ့အခုသူဘယ်မှာရှိနေတယ်ဆိုတာကိုတိတိကျကျမသိရတဲ့အကြောင်းလဲကြဗျပြည်ထရေးဝန်ကြီးကပြောခဲ့ပါဗျမစ္စတာယာနူကိုဗစ်ဟာ KF မြို့ကနေသူ့ကိုထောက်ခံသူတွေရှိရာနိုင်ငံအရှေ့ပိုင်းဒေသကိုစနေနေ့ကထွက်ပြေးသွားခဲ့တာဖြစ်ပါတယ်ယူကရိန်းနိုင်ငံကအခုလိုအခြေအနေတွေနဲ့ပတ်သက်လို့ရပ်ပေါင်းအတော်ကြာနှုတ်ဆက်နေခဲ့ပြီးတဲ့နောက်ရုရှားအစိုးရဟာတနင်္လာနေ့ကတော့ပထမဆုံးအကြိမ်ဝေဖန်လိုက်ပါတယ်။ KF မြို့တော်မှာရှိတဲ့ဂျားပြက်အစိုးရရဲ့တရားဝင်မှုကိုရုရှားဝန်ကြီးချုပ်ကမေးခွန်းထုတ်လိုက်ပြီးတော့ဂျားပြက်အစိုးရဟာလက်နက်ကင်ပုတ်ကတ်မှုတွေကနေထွက်ပေါ်လာတဲ့ရလဒ်ဖြစ်တယ်လို့ပြောလိုက်ပါတယ်။ရုရှားနိုင်ငံသားရေးဝန်ကြီးဌာနကလည်းအစိုးရအပြောင်းလဲကိုလက်မခံကြတဲ့သူတွေအပေါ်ဖိအားပေးတဲ့အကြမ်းဖက်လုပ်ရက်တွေဒေသအတော်များများမှာဖြစ်ခဲ့တယ်ဆိုပြီးတော့ဂျားပြက်အစိုးရကိုဆွဆွဲပြောဆိုလိုက်ပါတယ်။ဂျားပြက်အစိုးရဟာယူကရိန်းနိုင်ငံအတွင်းရုရှားဘာသာအသုံးပြုမှုကိုပိတ်ပင်ဖို့ကြိုးစားနေတယ်လို့နာစီလက်သည့်တွေရဲ့ဝါဒဖြန့်မှုတွေအပေါ်တားမြစ်ထားတာတွေကိုလည်းဖယ်ရှားဖို့လှုံ့ဆော်နေတယ်လို့ရုရှားကဆွဆွဲထားပါတယ်ရှင
်။ယူကရိန်းနိုင်ငံရဲ့စီးပွားရေးခြေနေရာသမ္မတဗစ်ကတာ ယာနူကိုဗစ်ကိုဖျောက်ချခဲ့တဲ့လမ်းမပေါ်ဆန္ဒပြပွဲတွေမတန်ခင်အချိန်တော်ကြာကလေးကကြီးမားတဲ့ပြဿနာတွေနဲ့ရင်ဆိုင်နေရတဲ့အကြောင်းယာယီဆွေးရခေါင်းဆောင်ကပြောလိုက်ပါတယ်။ကမ္ဘာတစ်ဝန်းကတိုင်းပြည်မှာစီးပွားရေးပြန်လည်လန်းထူလာနေပေမဲ့ယူကရိန်းနိုင်ငံရဲ့စီးပွားရေးဟာချွတ်ချုံကျနေတဲ့အကြောင်းယာယီသမ္မတအိုလက်ဆန်ဒါတာချီနော့ဖ်ကပြောဆိုခဲ့တာပါ။ဒီနေ့နဲ့ရှေ့လာမယ့်နှစ်တွေအတွက်ယူကရိန်းအနေနဲ့ဒေါ်လာသန်းပေါင်း3000ကျော်လိုအပ်နေပြီးဒီထက်ကတချို့ကိုလည်းရှေ့တစ်ပတ်နှစ်ပတ်အတွင်းရမှာဖြစ်မယ်လို့ယာယီဆွေးရဗန်နယ်ဝင်ကြီးကတင်းလာနေမှာပြောဆိုခဲ့တာပါ။ယာယီဆွေးရကတော့အမေရိကန်နဲ့ဥရောပသမဂ္ဂ EU ရုစီကဗန်နယ်အကူအညီတွေရဖို့မျှော်လင့်နေပြီးအပြည့်ဆိုင်ရာငွေကြေးရန်ပုံငွေဖွဲ့ IMF ကလည်းပံ့ပိုးမယ်အလားအလာရှိနေပါတယ်။တင်းပတ်ကုံမှာကျင်းပသွားခဲ့တဲ့စက်မှုဖွံ့ဖြိုးတဲ့နိုင်ငံပေါင်း20 G20 အဖွဲ့ရဲ့ CEO ဝင်တွင် IMF ကတဆင့်အကူအညီပေးရေးအစီအစဉ်ကိုကြေကြေပြန့်ပြန့်လက်ခံထားကြတဲ့အကြောင်းလဲအမေရိကန်ဗန်နယ်ဝင်ကြီး Jacob View ကပြောဆိုထားတာပါ။ဒါမှမဟုတ်ယူကရိန်းအတွင်းကူပြောရေးဆိုရတဲ့ကိုလွှတ်တော်ကတီးပြပေးပြီးနောက်ပိုင်းမှာသာဖြစ်နိုင်လိမ့်မယ်လို့ပြောဆိုခဲ့တယ်လို့ကြားကာလဆိုရအနေနဲ့လည်းပြုရင်ပြောင်းလဲရေးကိုလှုံ့ဆော်မှုလိုအပ်မယ်လို့ပြောဆိုခဲ့ပါတယ်
။ဖနီဆွေလာနိုင်ငံမျိုးတော်ကာရာကက်စ်နဲ့တခြားမျိုးကြီးတွေမှာတနင်္လာနေ့ကလမ်းဆောင်လမ်းကွာမီးပွိုင်တွေရက်သွားတဲ့အထိဆိုရဆက်ကျင်ဆန္ဒပြသူတွေကအတားဆီးတွေလှုပ်မီးတွေရှို့ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြပွဲတွေကိုငြင်းငြင်းချမ်းချမ်းလှုပ်သွားကြဖို့အတိုက်ခံခေါင်းဆောင် Henry Capriles ကတိုက်တွန်းခဲ့ပြီးတရက်အကြာဆန္ဒပြသူတွေလမ်းမတွေပေါ်ထွက်ပြီးတော့ဆန္ဒပြခဲ့ကြတာဖြစ်တယ်လို့လူတော်များများကတော့နေနေတဲ့ကနေအပြစ်မထွက်ခဲ့ကြပါဘူး။သမ္မတနီကိုလတ်စ်မာဒူရိုကိုစန့်ကျင်သူတွေဟာဖေဖော်ဝါရီလ12ရက်နေ့ကတည်းကစပြီးတော့တိုင်းပြည်ရဲ့ရာဇဝတ်မှုတွေနဲ့စီးပွားရေးပြဿနာတွေကြီးထွားလာနေတဲ့အပေါ်မှာစန့်ကျင်ဆန္ဒပြခဲ့ကြတာပါ။ဒီဆန္ဒပြမှုတွေကြောင့်လူပေါင်း17ယောက်ထက်မနည်းသေဆုံးခဲ့ရပြီးတော့ဒဏ်ရာရသူ130ကျော်ရှိတဲ့အကြောင်းအစိုးရကပြောပါတယ်။ သမရမာဒူရိုရဲ့ဆိုရှယ်လစ်ရိမ်းမူဝါဒတွေကြောင့်ရေနံပေါ်ကျွဲသွားတဲ့တိုင်းပြည်ဖြစ်တဲ့တိုင်အောင်ဖနီဇွဲလာနိုင်ငံမှာအခြေခံစားတောက်ကုန်ပစ္စည်းတွေရှားပါလာခဲ့ပြီးတော့ငွေကြေးဖောင်းပွားမှုဟာလည်း90ရာခိုင်နှုန်းအထက်ရှိလာခဲ့တယ်လို့သမရမာဒူရိုကိုစန့်ကျင်သူတွေကပြောပါရယ်သမရမာဒူရိုဟာကွယ်လွန်သူသမရဟာဟူဂိုချာဗက်စ်ခြံရိုက်ခဲ့တဲ့အရာရာကိုဆက်ခံသူဖြစ်ပါတယ်အတိုက်ခံတွေဟာဒီအမေရိကန်အစိုးရရဲ့ကြောထောက်နောက်ခံမှုနဲ့ဆရာနာသိမ်းဖို့ကြံစီနေတယ်လို့လည်းသူကဆွဆွဲပြောဆိုထားပါတယ်ရှင
်အီဂျီယာယီအစိုးရဖွဲ့နှုတ်ထွက်ကြောင်းဝန်ကြီးချုပ်ကရုတ်တရက်ကြေညာလိုက်တဲ့အတွက်စစ်တပ်အခြေခံဗိုလ်ချုပ်ကြီးအက်ဖတာဖတာအယ်စီစီအနေနဲ့သမရဖြစ်ရွေးခံမှုလမ်းပွင့်သွားပါတယ်ယာယီဝန်ကြီးချုပ်ဟာဆမ်အယ်ဘဘလာဝီကတင်းလာနေမှာရုံးမြင့်တန်ညာကတစဉ်အစိုးရဖွဲ့နှုတ်ထွက်တဲ့အကြောင်းကြေညာခဲ့ပေမဲ့အကြောင်းရင်းကိုတိတိကျကျတော့ရှင်းမပြခဲ့ပါဘူးအီဂျီနိုင်ငံဟာစီးပွားရေးနဲ့လုံခြုံရေးပြဿနာတွေရင်ဆိုင်နေရတဲ့အကြောင်းဝန်ကြီးချုပ်ကပြောခဲ့ပေမဲ့သူစတင်တာဝန်ယူခြင်းကထက်အခြေအနေတွေဟာတိုးတက်နေပြီဖြစ်တဲ့အကြောင်းလည်းပြောပါရတယ်အီဂျီသမရဟောင်းမိုဟာမက်မော်စီကိုပြီးခဲ့တဲ့နှစ်ဇူလိုင်လတည်းဂျာရုကဖေရှားခဲ့ပြီးနောက်မှာပဲစစ်တပ်ကကျွရောနောက်ခံပေးထားတဲ့ယာယီအစိုးရကတိုင်းပြည်ကိုအုပ်ချုပ်နေခဲ့တာပါသမရဟောင်းမော်စီမရှိတော့တဲ့နောက်ပိုင်းမှာအသွင်ကူးပြောင်းရေးစီစဉ်တွေတစ်စိတ်တစ်ပိုင်းအဖြစ်အပြည်လာထဲမှာရွေးကောက်ပွဲတွေကျင်းပဖို့စီစဉ်ထားပြီးဒီနောက်မှာလည်းလွှတ်တော်ဆဲတရက်ကိုမဲပေးရွေးချယ်ဖွဲ့စည်းဖို့ရည်ရွယ်ထားတာဖြစ်ပါတယ်
တန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12.23 လိုင်းဒိုမီတာ32 kHz 9.25လိုင်းဒိုမီတာ39 kHz 9.25တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုရဲ့အင်္ဂါနေ့မနေ့ခင်ဒေသတွင်သတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်နာမကျန်းဖြစ်နေတဲ့အစိုးရအတိုက်ခံကောင်ရှူလီကိုပြန်လွတ်ပေးဖို့တောင်းဆိုတဲ့တရုတ်တက်ကြွလှုပ်ရှားသူတချို့ဘေကျင်းစစ်ရုံကိုတွားရောက်ခဲ့ပြီးတဲ့နောက်အာဏာပိုင်တွေရဲ့ဖမ်းဆီးတာကိုခံခဲ့ကြရပါတယ်။ကောင်ရှူလီကိုပြန်လွတ်ပေးဖို့တောင်းဆိုတဲ့အနေနဲ့ဘေကျင်းစစ်ရုံကိုတွားခဲ့ကြတဲ့တက်ကြွလှုပ်ရှားသူအယောက်30လောက်အဖမ်းခံခဲ့ရတာပါ။လှုပ်ရှားသူအားလုံးကိုရဲကနှာရီအတော်ကြာမေးမြန်းမှုတွေလုပ်ခဲ့ပြီးတဲ့နောက်အများစုကိုတော့ပြန်လွတ်ပေးခဲ့ပါတယ်။ဒါပေမဲ့သူတို့အထက်က3ယောက်ကိုတော့ရဲရွာတင်းကြီးအေးချမ်းမှုကိုပြက်ပြားအောင်နှောက်ယှက်မှုနဲ့ထိန်းသိမ်းခဲ့ပါတယ်။ကောင်ရှင်လေးဟာထိန်းသိမ်းရေးစခန်းမှာကျန်းမာရေးပြုစုစောင့်ရှောက်မှုမရတဲ့အတွက်ဒီကျန်းမာရေးအခြေအနေတိတိတသားဆိုးဝါးလာနေတယ်လို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်။မေ့မျောနေတယ်လို့ဆိုတဲ့ကောင်ရှင်လေးကိုတိတ်မကြခင်ကပဲဘေကျင်းစစ်ရုံကိုလွှဲပြောင်းပေးခဲ့တာပါ။ထာဝန်ထမ်းတွေကသူခံစားရတဲ့အသေးရောဂါကိုကုသခွင့်ပေးဖို့ညှဉ်းဆန်ခဲ့တယ်လို့ဒီသူ့ရဲ့ရှေ့နေဝန်ယူကဆွဆွဲပြောဆိုထားပါတယ်။ကောင်ရှင်လေးဟာလူခွင့်ရေးတင်တဲ့တခုတက်ရောက်ဖို့အတွက်ဂျနီဗာမြို့ကိုခီးထွက်ပါဖို့ပြင်နေတော့ဒီပြီးခဲ့တဲ့စက်တင်ဘာလတုန်းကဗီဂျင်းနိုင်ငံကလေစိတ်မှာဖန်ဆီးခံခဲ့ရတာဖြစ်ပါတယ်ရှင
်။ဗီယက်နမ်နိုင်ငံကလူခွင့်ရေးခြေနေတွေနဲ့ပတ်သက်လို့ဆွေးနွေးဖို့တင်းလာနေကဩစတြေးလျတန်ယုံကိုအသွာလမ်းမှာရဲတွေရဲ့အပြင်းထန်ရိုက်နှက်တာကိုခံခဲ့ရတဲ့အကြောင်းတက်ကြွသူတူနဲ့ဇနီးတို့ကပြောပါတယ်။ဂျပန်တန်ယုံအနီးအရောက်မှာအရက်ဝတ်ရဲတွေကစီးလာတဲ့တက္ကစီကားကိုရက်ခိုင်းပြီးမပြောမစိုးသူနဲ့ဇနီးတွေကိုရိုက်နှက်ခဲ့တဲ့အကြောင်းထင်ရှားတဲ့ဗီယက်နမ်လူခွင့်ရေးလှုပ်ရှားသူဝမ်ဘက်ထရူယန်က VOE ကိုပြောဆိုခဲ့တာပါ။တက်ခိုက်သူတွေက2ဦးဟာဆိုရင်လည်းပြီးခဲ့တဲ့သတင်းပတ်မှာဟန်နွိုင်းမြို့ကိုသူတို့ရောက်ကလေးကနိုင်အောင်ခံလိုက်ပါလာသူတွေဖြစ်တာကြောင့်မှတ်မိတယ်လို့လည်းပြောပါတယ်။Facebook internet လူမှုခွင့်ရပေါ်မှာပေါ်ပြခဲ့တဲ့ဓာတ်ပုံမှာတော့ကောင်းမှတန်ရာရပြီးသူတွေပေးချန်နေတယ်လို့နှာခေါင်းနဲ့မျက်လုံးမှာလည်းတန်ရာတွေရရှိထားတာကိုတွေ့ခဲ့ရတာပါအနှွန်မျိုးကရက်တက်ဖွဲ့ကတော့အဖြစ်ပြက်နဲ့ပတ်သက်လို့တစုံတရာမှတ်ချက်ပေးတာမျိုးမရှိပါဘူ
းတောင်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုတို့ရဲ့နှစ်စဉ်ပူးရဲစီရင်လင်းချင်းမှုတွေကိုမြောက်ကိုရီးယားအစိုးရဘက်ကတားမြစ်နေတဲ့ကြားကပဲစတင်လိုက်ပြီဖြစ်ပါတယ်ဒီစီရင်လင်းချင်းမှုတွေဟာသူတို့နိုင်ငံကိုကျူးကျော်ဖို့လေ့ကျင့်တာဖြစ်တယ်လို့မြောက်ကိုရီးယားအစိုးရကပြောဆိုနေတာပါKey Resolve နဲ့ Full Eagle လို့နာမည်ပေးထားတဲ့ပူးရဲစီရင်လေ့ကျင့်မှုတွေကိုတနင်္လာနေ့မှာစတင်လိုက်တာဖြစ်ပြီးတော့ဒီစီရင်လေ့ကျင့်မှုတွေဆက်လုပ်နေမယ်ဆိုရင်တောင်နှင်းမြောက်နှစ်နိုင်ငံအကြားသဘောတူထားတဲ့မိသားစုပြန်လည်ပေါင်းစည်းရေးအစီအစဉ်တွေကိုရက်ဆိုင်ပြင်မယ်လို့မြောက်ကိုရီးယားဘက်ကအကြိမ်ကြိမ်သတိပြောဆိုနေတဲ့ကြားကပဲအခုလိုမျိုးစတင်လိုက်တာပါKey Resolve လို့နာမည်ပေးထားတဲ့စီရင်လေ့ကျင့်မှုကတော့တပတ်တာကြာမြင့်တာဖြစ်ပြီးတော့ဒီကွန်ပျူတာထိန်းချုပ်စနစ်နဲ့အဓိကလေ့ကျင့်တာဖြစ်ပါတယ်4 eagle လေ့ကျင့်မှုကတော့သတင်းပတ်၈ပတ်အထိကြာမှာဖြစ်ပြီးကြီးရေလေစီးရေလေ့ကျင့်မှုတင်တဲ့မျိုးစုံပါဝင်မှာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာအမေရိကန်တပ်ဖွဲ့အင်အား28,000လောက်ရှိနေပြီးတော့ဒီတောင်ကိုရီးယားပေါ်မှာမြောက်ကိုရီးယားရဲ့ရန်ဆောင်မှုတွေကိုဟန့်တားနိုင်အောင်ကူညီဖို့အတွက်ရှိနေတာဖြစ်ပါတယ်ရှင်
။အမေရိကန်စစ်တပ်ကဒုတိယကမ္ဘာစစ်မဖြစ်ခင်အချိန်ကစလို့အငယ်ဆုံးအရွယ်စားတိရှော့ချဖြစ်ဖို့သမ္မတဥပမာဆွေးရကစီစဉ်နေပါတယ်။အမေရိကန်မှာကျန်းဖက်တက်ခက်ခံခဲ့ရတဲ့2017စက်တင်ဘာလ17ရက်နောက်ပိုင်းတိုးချဲ့လာရကအင်အား 9,800 အထိရှိနေတဲ့စစ်တပ်ကို 4,400 ကနေ 4,500 ကျားအထိရှော့ချသွားဖို့ကာကွယ်ရေးဝန်ကြီးချက်ခေကတင်းနှံလာနေကပဲတိုက်တွန်းခဲ့တာပါ
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကောင်လုံတို့ကြီးညာပေးသွားခဲ့တာဖြစ်ပါတယ်။အခုကဆက်ပြီးတော့သတင်းဆောင်ပါတွေကိုတင်ဆက်ပြီးတော့မှာပါ။ရင်းဆုံးတော့ထိုင်းနိုင်ငံရောက်မြန်မာလူသမားတွေရဲ့အခြေအနေကိုကြည့်အောင်ပါ။ထိုင်းနဲ့မြန်မာနိုင်ငံကြားမှာရှိတဲ့ MOU နားလည်မှုစာချုပ်လွှာနဲ့ထိုင်းနိုင်ငံမှာသွားရောက်အလုပ်လုပ်ကင်နေကြတဲ့မြန်မာအလုပ်သမားအတော်များများရဲ့အလုပ်လုပ်ခွင့်ဗီဇာပါတဲ့ယာယီနိုင်ငံကူးလက်မှတ်တက်တန်းကုန်ဆုံးပြီဖြစ်တဲ့အတွက်အဲ့ဒီလူသမားတွေကိုထိုင်းရဲတပ်ဖွဲ့ကစတင်ဖမ်းဆီးမှုတွေပြုလုပ်နေတဲ့အတွက်စိုးရိမ်မှုတွေထွက်ပေါ်နေပါတယ်။ဒါဟာထိုင်းစိုးရရဲ့လူဝင်မှုကြီးကြပ်ရေးဥပဒေအရဆောင်ရွက်တာဖြစ်တဲ့အတွက်လူသမားတွေအနေနဲ့မြန်မာနိုင်ငံဘက်မှာဗီဇာတက်တန်းပြန်တိုးရင်ပြန်လာလို့ရပါတယ်လို့မြန်မာတန်ရုံးတာဝန်ရှိသူတွေကပြောပါတယ်။အပြည့်စုံကိုတော့ကိုဇော်ဝဲလိုင်ကတင်ပြပေးထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။ထိုင်းနိုင်ငံထဲမှာတွားရောက်အလုပ်လုပ်ကင်နေကြတဲ့မြန်မာအလုပ်သမားတွေဥပဒေလမ်းကြောင်းအရဖမ်းဆီးထိန်းသိမ်းခံရခြင်းမရှိအောင်ထိုင်းနဲ့မြန်မာအကြားMOU နားလည်မှုစာကြွန်လွှာထိုးခဲ့ကြတာဖြစ်ပါတယ်။အဲ့ဒီနားလည်မှုစာကြွန်လွှာစထိုးပြီးကြတဲ့ကထိုင်းနိုင်ငံအတွင်းမှာသွားရောက်အလုပ်လုပ်နေကြတဲ့မြန်မာအလုပ်သမားအတော်များများရဲ့လေးနှစ်အလုပ်လုပ်ခွင့်တက်တန်းဟာလည်းပြီးခဲ့တဲ့2003ခုနှစ်နှစ်ကုန်ပိုင်းမှာကုန်ဆုံးသွားပြီဖြစ်တာကြောင့်ဗီဇာတက်တန်းကုန်ဆုံးတဲ့မြန်မာအလုပ်သမားတွေကိုထိုင်းရဲတပ်ဖွဲ့ကစတင်ဖမ်းဆီးနေပြီလို့မဟာချိုင်းဒေသကမြန်မာလူငယ်အလုပ်သမားတဦးကပြောပြပါဗျာ။အတ
ော်များများပဲဘူးအခိုင်အမာနေ့စဉ်နေ့တိုင်းမှာဖမ်းခံနေကြတာ။အနည်းဆုံးတနည်းကိုအကြောင်း20 30ဝန်းကျင်ကတော့ဖမ်းခံထိနေကြတာ။အဲ့သူလည်းပုံရနာပုံပဲပေါ့ကျွန်တော်အဲ့လောက်ပဲသိရတယ်ကျွန်တော်ပဲဝင်ချင်မှာအဲ့လောက်ပဲဆိုကျန်တဲ့နေရာမှာလည်းဘယ်လောက်များနေလဲကျွန်တော်မသိဘူးကိုကဟိုလေသူတို့ဖမ်းနေပေါ့ဖမ်းလို့ချင်းမိတယ်မိရင်တန်ကြီးဆောင်ရတယ်တန်ကြီးဆောင်ပြီးတော့လေသူတို့ပြန်လုပေးတယ်ပေါ့ပြီးတော့ပြန်လုပေးတဲ့သူတွေကိုသူတို့ထပ်မိရင်ထပ်တန်ကြီးဆောင်ရတယ်အဲ့လိုအဲ့လိုတော့သူတို့ပတ်ဆံရတယ်ပေါ့ကွာ
အလုပ်လုပ်ခွင့်ဗီဇာတက်တန်းကုန်ဆုံးသူတွေအနေနဲ့ထိုင်းလူဝင်မှုကြီးကြပ်ရေးဥပဒေအရမြန်မာနိုင်ငံဘက်ကိုပြန်ပြီးတက်တန်းတိုးမှရနိုင်မယ်ဆိုတဲ့အချက်ကိုမြန်မာအလုပ်သမားတွေအကြရေးရေးလဲလဲနားမလဲသူတွေလည်းရှိနေတာပါဒါပေမဲ့အလုပ်လုပ်ခွင့်တက်တာမကုန်ဆုံးခင်ကတည်းကတက်ဆိုင်ရာတာဝန်ရှိသူတွေဘက်ကကြိုတင်ပြင်ဆင်မှုအားနေတာတွေရှိခဲ့သလိုထိုင်းနိုင်ငံရဲ့နိုင်ငံရေးမတည်ငြိမ်မှုတွေကလည်းတက်တန်းတိုးပေးရေးလှုပ်ဆောင်ဖို့အားနေမှုတွေဖြစ်ပေါ်စေခဲ့တယ်လို့အလုပ်သမားတွေအရေးလိုက်လံဆောင်ရွက်ပေးနေတဲ့ BAT ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအသင်းကမတ်သက်သက်ဦးကပြောပါတယ
်ဒီစီမံကိန်းက၄နှစ်က၉လပိုင်းကဆက်ပြေးလာကြတယ်ဆိုရင်တကယ်ဆိုဒီကိစ္စလုပ်ဖို့ကလွန်ခဲ့တဲ့တစ်နှစ်ကျော်လောက်ထဲကအစီအစဉ်ချထားရမယ်သူတို့ကအစီအစဉ်မချထားခဲ့တဲ့အခါ၉လပိုင်းရောက်တော့၄နှစ်ကုန်တဲ့လူတွေဆလာပြီ၁၀လပိုင်းနဲ့ဆလာပြီအခု၁၁လ၁၂လ၁လ၂လပေါ့နော်၆လကိုဝင်လာခဲ့ပြီဆိုတဲ့အခါမှာပြဿနာကဘာဖြစ်လဲဆိုတော့ထိုင်းဆိုရမတည်ငြိမ်တာတခုကအကြောင်းပြလို့ရတော့ပြန်တယ်အဲအစိုးရလက်မှတ်ထိုးမဲ့လူလည်းမရှိဘူးပေါ့အဲအဲ့ဒီလိုမျိုးပေါ့နော်တကယ်ဆိုဟိုတုန်းကဒါတွေကအကုန်လုံးသူတို့စီမံကိန်းချရမယ်ကိစ္စတွေပေါ့နော်နောက်ကျခဲ့တယ်နောက်ကျတော့အခုအလုပ်သမားတွေကရနုံနုံရနုံနုံနဲ့ပွဲစားတွေရှိမှပေးလိုက်အလိန်ခံလိုက်ပေါ့အဲ့လိုမျိုးနဲ့အခုစာအုပ်တွေရတယ်အများကြီးပဲလေ
ဘန်ကောက်မြို့မှာရှိတဲ့မြန်မာတန်ရုံကအလုသမားကြီးရတာဝန်ခံဦးကျော်ကျော်လင်ကတော့ဒါဟာထိုင်းနိုင်ငံရဲ့ဥပဒေဖြစ်တာကြောင့်အလုသမားတွေအနေနဲ့မြန်မာပြည်ဘက်ကိုပြန်ပြီးတက်တန်းတိုးတဲ့နီလာကလွဲပြီးတခြားမရှိဘူးလို့ဆိုပါတယ
်ဟိုကဒီနေ့ကြည့်ပြီးရတဲ့လူကတော့ထိုင်းလို့သွားထန်တာပညာတော်ကတော့အဲ့မယ်ပေါ့နော်ပြန်ပြီးရင်အမှုကြီးနဲ့အစ်စ်ပြန်ဝင်လာခဲ့သူကလို့ပြောထားတယ်ဒီလေးလေးမပြည့်သေးတဲ့လူကတော့လိုရနေပြီလေအဲ့အလုချင်းချီမှာချောတော့အဲချောတော့အလို့ရှင်ကချောတော့တွေပါရင်အဲကြံကံရုံးနေမှာပေါ့မြေမြတို့မယုံတာဆောက်လျှောက်ပြီးတော့ဆောက်လို့လို့ရနေပြီလေပြီးရင်မကြောက်ရင်လည်းစကန်တွေဖွင့်တဲ့အခါကျအဲစကန်တွေမှာသွားပြီးတော့ဇာတ်လိုက်ရင်အဆင်ပြေသွားမှာပေါ့နော်အဲလိုရှိပါပြီပြီးသွားရင်တော့သူထိုင်းနိုင်ငံအင်မီဂရေးရှင်းအဲရဆိုရင်တော့ဗီဇာမရှိဘူးလို့နေလို့မရဘူးလေအိုဗာစေးဖြစ်သွားမှာပေါ့အဲအိုဗာစေးမဖြစ်အောင်ပြန်ပြီးတော့ငွေစားကိုပြန်ဆက်လိုက်ဆက်ပြီးတဲ့အခါကျတော့မှပြန်ပြီးတော့သူတို့ MOU နဲ့ပြန်ဝင်လာခဲ့ပါအလို့လို့ချင်းနေဆိုရင် MOU နဲ့ပြန်ဝင်လာခဲ့ပါဆိုပြီးထိုင်းလူပဌနာပြညာပါလေ
အခုဖြစ်နေတာကစာအုပ်နီလို့ခေါ်တဲ့အလုပ်လုပ်ခွင့်ဗီဇာပါတဲ့ယာယီစာအုပ်ကန်ဆောင်ထားသူတွေသာဖြစ်ပါတယ်။အဲဒီနောက်မှာမြန်မာအစိုးရနဲ့ထိုင်းနိုင်ငံကြားရရှိထားတဲ့နောက်ဆက်တွဲသဘောတူညီချက်အရထိုင်းနိုင်ငံအတွင်းမှာထုတ်ပေးထားတဲ့စာအုပ်အပြာကန်ဆောင်ထားသူတွေအကြမ်းမှာလည်းအလုပ်လုပ်ခွင့်ဗီဇာရရှိရေးအလုပ်ကံရရှိရေးအတွက်အခက်အခဲတွေရှိနေတယ်လို့အလုပ်သမားတွေကပြောပါတယ်
။ဒီမှာနောက်ထပ်ဆက်ပြီးတော့သူတို့ရိုက်ပေးကြတယ်လေ။ဟိုထိုင်းနိုင်ငံမှာလာပြီးတော့မြန်မာထိုင်းနှစ်နိုင်ငံဗီဇာဆိုပြီးတော့လာလုပ်ပြီးတော့အမှဟိုဆက်ထုတ်ပြီးတဲ့တက်ဖို့ဆောင်အပြာလေးရှိရလေအဲ့ဒီအတန်းမှာကျတော့သူတို့ကဘယ်လိုပြောလဲဆိုတော့ဝက်ပါမစ်ထက်လောက်ရတယ်ပေါ့ဟိုဝက်ပါမစ်တနစ်စာတနစ်စာတော့သူတို့လုပ်ပြီးရလေဒါပေမဲ့ဝက်ပါမစ်မရှိလို့ချင်းအလုံးနဲ့ဆက်လာတယ်ပြီးတော့ဝက်ပါမစ်ပြေသွားလို့ချင်းလည်းဖန်ခံရတယ်ပေါ့အဲ့လိုမျိုးတ
ဲ့နိုင်ငံရောက်မြန်မာအရေးဆောင်ရွက်နေသူတွေကတော့ ILO နိုင်ငံတကာအလုံသမားအဖွဲ့ချုပ်အလုံသမားအရေးကူညီဆောင်ရွက်ပေးသူတွေနဲ့အလုံသမားတွေသုံးဝင်ဆိုင်တွေ့ဆုံဆွေးနွေးတာအကြံဉာဏ်တောင်းယူတာလုပ်ဆောင်ရမယ့်အခြေအနေတွေကိုရှင်းပြတာတွေမြမအလုသမားအများစုရှိရာမဟာချန်ဒေတာမှာပြုတ်လုသွားဖို့ပြင်ဆင်နေကြပါတယ်ခင်ဗျာ
မနက်ကမှနေပေါင်း30ကျော်အတွင်းပထမဆုံးအကြိမ်ပြုလုပ်မဲ့တကောင်စင်းကောက်ယူဖို့တဖြည်းဖြည်းရက်နီးကပ်လာတာနဲ့အမျှဒီပေါ်မှာစိုးရိမ်မှုတွေရှိတဲ့အကြောင်းဝေဖန်ပြောဆိုမှုတွေလည်းကြီးထွားလာနေပါတယ်အထူးသဖြင့်မတူညီတဲ့လူမျိုးစုအများပြားနေထိုင်ကြတဲ့တိုင်းရင်းသားဒေသတွေမှာအစိုးရရဲ့မျိုးနွယ်စုသတ်မှတ်မှုတွေအပေါ်ကွဲပြားမှုရှိတာတွေကိုတိုင်းရင်းသားခေါင်းဆောင်တွေကြားစိုးရိမ်မှုတွေထွက်ပေါ်နေပါတယ်ဒီတကောင်စင်းကောက်ယူမှုအပေါ်ဒေါရရှင်တွေရဲ့အမြင်ကိုအင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြအောင်ပါပါဝင်ဆွေးနွေးလိုသူတွေ VOA ရဲ့ဖုန်းနံပါတ် 1-239-382-954 ကိုဆက်သွယ်နိုင်ပါတယ်။အီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပေးပို့ဆွေးနွေးလိုတဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်အပ်ပါတယ်ခင်ဗျာ။တော်ရရှင်နေပါဝင်ဆွေးနွေးကြဖို့ထပ်မံတိုက်တွန်းပါရစေခင်ဗျာ။ VOA ကနေအင်္ဂါနေ့မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်9:00နာရီတိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။တရုတ်နိုင်ငံကအာဂရီလိုက်စားမှုအခြေအနေအကြောင်းကိုမပြောခင်မှာအခုတခါတော့ထိုင်းနိုင်ငံရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာအစိုးရစန့်ကျင်ဆန္ဒပြပွဲတွေဆက်လက်ပေါ်ပေါက်နေချိန်မှာပဲနိုင်ငံရေးအရသဘောထားကွဲပြားမှုတွေဟာမိသားစုဝင်တွေကြားမှာပါစိတ်ဝမ်းကွဲစရာဖြစ်လာနေပါတယ်။နိုင်ငံရေးအယူဆကွဲလွဲမှုတွေနဲ့ရှိုင်းလာတာနဲ့အမျှသွေးထွက်တန်ယူပဋိပက္ခတွေကြီးထွားလာမှာကိုလည်းအကဲခတ်တွေကစိုးရိမ်နေကြတာပါ။ဖြေရှင်းလို့မရနိုင်သေးပဲဖြစ်နေရတဲ့ထိုင်းနိုင်ငံရေးပြဿနာရဲ့နောက်ဆက်တွဲရိုက်ခတ်မှုတွေအကြောင်း VOA သတင်းတောက် Steve Sandford ထိုင်းနိုင်ငံကနေသတင်းပေးပို့ထားတာကိုတော့ကိုအောင်လွင်ဦးကတင်ပြပေးမှာဖြစ်ပါတယ်ဗျာ
။ဘန်ကောက်မြို့တော်ဆန္ဒပြပွဲတွေမှာပျော်ပွဲရွှင်ပွဲထွက်ကြသလိုစီစီကားကတွေ့နိုင်ပေမဲ့အစိုးရကိုစန့်ကျင်သူတွေနဲ့ထောက်ခံသူတွေကြားမကျေနပ်ချက်တွေကလည်းတစ်ချိန်တည်းမှာကြီးထွားလာနေတာပါ။မကျေနပ်တာတွေကိုလည်းလူသိရှင်ကြားပြောဆိုလာကြရာကတိုင်းပြည်မှာသွေးထွက်တန်ရုံပြစ်ခတ်တွေကြီးထွားလာမှာကိုလည်းအကဲခတ်တွေစိုးရိမ်လာကြပါတယ်။ပြစ်ခတ်တွေဟာကျေးလက်နေလူဒန်းစားနဲ့မြို့ပြကရေပေါ်စီလူဒန်းစားချအယူဆကွဲပြားမှုလို့ယူဆသူတွေရှိကြတယ်လို့ဆက်စစ်သူတချို့ကတော့ဒီထက်ပိုပြီးနှဆိုင်တဲ့ပြဿနာဖြစ်မြင်နေကြတာပါကမ္ဘာတဝန်းလူခွင့်ရေးခြေနေတွေကိုစောင့်ကြည့်ခဲခတ်နေတဲ့ Human Rights Watch အဖွဲ့ရဲ့ထိုင်းနိုင်ငံဆိုင်ရာအကြီးတန်းသုတေသီစွန်နိုင်ဖတ်ဆုကတော့အပြန်အလှန်မုန်းတိမှုတွေဟာအလွာအသီးသီးကြာပြန့်နှံ့နေပြီလို့သတိပေးပါတယ
် We see this division has entered into household families are split.
ဒါပေါ်တာကွဲလာတာတွေမိသားစုတွေကြားတဲ့အထိရောက်လာတာတွေ့ရပါတယ်မိသားစုဝင်တွေကြားစိတ်ဝမ်းကွဲကြတာအပေါင်းအသင်းတွေကြားစကားမပြောနိုင်ကြတာအတူမနေနိုင်လောက်အောင်ရန်သူတွေလိုမြင်လာကြတာမျိုးပါထိတ်တက်ရင်ဆိုင်မှုတွေကျုံနေရတဲ့ထိုင်းနိုင်ငံကြီးမှာအင်မတန်မှပြင်းထန်လာတဲ့အခြေအနေမျိုးဖြစ်ပါတယ်ဒီတိုင်းသာလွတ်ထားရင်တော့လူမှုအတိုင်းဝိုင်းကြားမှာကြီးမားတဲ့ပြစ်ပခါတွေဖြစ်လာစေမယ့်အန္တရာယ်လည်းရှိနေပါတယ်
ထိုင်းနိုင်ငံမြောက်ပိုင်းကဗမ်းမှန်ရွာမှာဆိုရင်လေအစိုးရဟာအချင်းပြတ်ချစားတယ်ဆိုတဲ့ဆွဆွဲချက်ကြောင့်တချို့မိသားစုတွေကြားသဘောထားကွဲကြတာတွေ့ရပါတယ်လက်သမားတူဖြစ်တဲ့ဒွန်းချီဟန်ကယဝနာကတော့အစိုးရကစပားတွေကိုဈေးကောင်းပေးဝယ်တဲ့အစီအစဉ်အတိုင်းလက်တွေ့အကောင့်ထည့်ဖို့ပြက်ကွက်ခဲ့တဲ့အတွက်နိုင်ငံရေးရည်ချက်ပြောင်းလဲသွားသူပါအခုဆိုရင်အစိုးရစန့်ကျင်ဆန္ဒပြပွဲတွေကို24နာရီပတ်လုံးထုတ်လွှင့်နေတဲ့ Blue Sky TV ရဲ့အမာခံပြည်သက်တူလည်းဖြစ်လာပါတယ
်တောင်းလက်လက်မကောประกันราคา 15,000
ซะซะเจมาซบ้าตะดันကိုဘန်းငွေ 1,000 กว่าပြီးမယ်လို့အစိုးရကအာမခံခဲ့ပြီမယ်နောက်ဆုံးကြတော့ဂရိမတီပါဘူးဒီစီဇန်ကနေအခုအထိကျွန်တော်တို့တပြားမှမရသေးပါဘူ
းတမက်ဖြစ်သူဆူရင်ပလက်ကမ်ကတော့အစိုးရကိုအာမခံထောက်ခံနေစေဖြစ်ပါတယ်ဒါပေမဲ့လည်းမိသားစုကြားမှာပါစစ်ပြက်စရာကောင်းလောက်ရက်ခတ်လာနေတဲ့နိုင်ငံရေးပြဿနာတွေကနေသူ့အတွက်တန်ရုံပြစ်ခတ်တွေဖြစ်ကြီးထွားလာမှာကိုလည်းသူကစိုးရိမ်နေတာပ
ါဘာခေါ့တူเรื่องการเมืองอ่ะก็ถ้าโอแล้วก็ปัดเป็นโอเป็นเรื่องอื่นเนี่ยก
็ตะหยอกเนี่ยตะหยอกนักงานเอกิษาดิไม่ပြောจักบ่าวดีเจ้านี่ปาลาบีส่วนแล้วสกาลันจองล้วยผู้จู้ซ่าจักบ่าเดเนเนบ้าๆတော့ပြောပါတယ်အငင်းခုံဖြစ်လာတော့မယ်ဆိုရင်တော့အားလုံးကစစ်မပြောကြတော့ပါဘူ
းလက်တလုံးမှာတော့နักงานเอกิအပြိုင်မှုတွေမှာစကလုံးနဲ့စစ်ထိုးကြတဲ့အခြေအနေမှာပဲရှိနေသေးပါဒါပေမဲ့လည်းပြဿနာတွေဒီထက်ပိုပြီးကြီးထွားလာတဲ့အခါမုံတီးမှုတွေနဲ့မချေနှက်မှုတွေဟာဒီလောက်နဲ့ရက်နေမှာလားဆိုတော့ကိုလည်းစိုးရိမ်နေကြတာဖြစ်ပါတယ်ခင်ဗျာ
ထိုင်းနိုင်ငံရဲ့နောက်ဆုံးနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့ကိုအောင်လင်းဦးပြောပြသွားတာဖြစ်ပါတယ်။သောရရှင်များခင်ဗျာမကြခင်မှာတော့အိုလံပစ်ပြိုင်ပွဲနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။အခုတစ်ခါတော့တရုတ်နိုင်ငံဘက်ကအာဂရီလိုက်စားမှုအခြေအနေအကြောင်းကိုကြည့်အောင်ပါ။တရုတ်နိုင်ငံတောင်ပိုင်းစီချွန်းခရိုင်ရဲတပ်ဖွဲ့ကထိတ်တန်းစီးပွားရေးလုပ်ငန်းရှင်အ ਨੇ စုံတဒါဇင်လောက်ကိုအစိုးရတာဝန်ရှိသူတွေရဲ့အကျင့်ပြတ်ချစားမှုတွေမှာပတ်သက်ဆက်ဆက်နေမှုနဲ့ပြီးခဲ့တဲ့18လအတွင်းဖမ်းဆီးအရေးယူခဲ့ပါတယ်။ဒီဖြစ်ရပ်ဟာစီးပွားရေးလုပ်ငန်းရှင်တွေနဲ့အစိုးရထိပ်တန်းတာဝန်ရှိသူတွေကြားဆက်နွယ်ပတ်သက်နေမှုတွေအပေါ်နေနေမယ်ဆိုတဲ့သမရရှီကျင်းပင်ရဲ့ယူရကျက်ဒေသဖြစ်တယ်လို့လည်းဝေဖန်သုံးသပ်သူတွေကပြောပါတယ်။
ဟောင်ကောင်ကနေ VOA သတင်းတောက် Rebecca Viley သတင်းပေးပို့ထားတာကိုဥဆံမွေကပြောပြပေးမှာဖြစ်ပါတယ်ဗျာ
။အရင်ဆုံးစတာကတော့စီးပွားရေးသမားတစ်ဦးဖြစ်တဲ့ Daisy Young မင်းပါ။သူဟာ Chandu ဆက်မှုလုပ်ငန်းရင်းနှီးမြှုပ်နှံမှုအဖွဲ့အစည်းရဲ့ဥက္ကဋ္ဌလည်းဖြစ်ပါတယ်။သူ့ရဲ့စီးပွားရေးအဖွဲ့အစည်းဟာ Chandong မြို့ရဲ့အဓိကအကြဆုံးစီးပွားရေးအဖွဲ့အစည်းဖြစ်တယ်လို့မီဒီယာတွေကသတ်မှတ်ပြောဆိုကြပါတယ်။ဒိုင်ကို2012ခုနှစ်ဩဂုတ်လအတွင်းမှာမေးမြန်းစစ်ဆေးဖို့ဖမ်းဆီးခေါ်ဆောင်သွားတာကိုခံခဲ့ရပါတယ်။နောက်ထပ်တနစ်ခွဲအကြာမှာတော့စီချွန်းခရိုင်အတွင်းကထိပ်တန်းအစိုးရတာဝန်ရှိသူ၃ယောက်နဲ့စီးပွားရေးလုပ်ငန်းရှင်ဒရာစင်လောက်ကိုအဂတိလိုက်စားမှုနဲ့စုံစမ်းစစ်ဆေးနေတာကိုခံကြရပါတယ်။အခုလိုအရေးယူမှုတွေပြုလုပ်တာဟာတမရစီဂျင်းပင်ရဲ့အဂတိလိုက်စားမှုတက်ဖြတ်ရေးကိုပေါ်လွင်ထင်ရှားစေတယ်လို့ဒီဖြစ်ရဟာအကြီးကျယ်ကိုကြေးရိုက်ခတ်သွားတဲ့ဖြစ်ရတစ်ခုဖြစ်မီဒီယာတွေကရေးသားကြပါတယ်။ကင်တောင်ဆောက်ဟာဟောင်ကောင်မှာရှိတဲ့တရုတ်တပ်ကတို့ရဲ့ပတ်မောက္ခတအူဖြစ်ပါတယ်။သူက
Anti-corruption is a good way to get the support from the ordinary people to consolidate his power, but at the same time he needs this kind of reform package.
အဲဒီလိုက်စားမှုပပျောက်ရေးကြိုးပမ်းချက်ဟာတာမန်လူမှုရဲ့ထောက်ခံမှုကိုရပြီးအာဏာကိုလည်းပို့ပြီးတော့ခိုင်မာစေပါတယ်။ဒါပေမဲ့ဒီချိန်ထဲမှာပဲသမ္မတရှီချင်းပင်အနေနဲ့ပြုရင်ပြောင်းလဲရေးနဲ့ပတ်သက်လို့တိတိကျကျချပြသင့်ပါတယ်။
ဒက်စီယောင်မင်းဟာစီးပွားရေးနောက်ခံလုပ်ငန်းရှိသလိုဒေတာတွင်အစိုးရအဖွဲ့အတွင်းမှလည်းတာဝန်ယူထားသူဖြစ်ပါတယ်။သူကိုအဂတိလက်စားမှုပြစ်မှုနဲ့2013ခုနှစ်အောက်တိုဘာလအတွင်းမှရေးယူခံခဲ့ရပါတယ်။သူကိုဒေါ်လာ2တန်းနဲ့စီးပွားရေးမျက်နှာသာပေးဖို့အတွက်လက်ဆောင်လေးငွေထုတ်ယူနိုင်တဲ့ကတ်ပြားတွေလက်ခံမှုနဲ့တရားစွဲဆိုခဲ့တာပါ။စီချွမ်းမှာနေထိုင်တဲ့တခြားစီးပွားရေးသမားတယောက်ဖြစ်တဲ့လီကောင်းကြောင်ကလည်းကျင့်ဝတ်စည်းကမ်းဖောက်ပြက်မှုနဲ့ဇူလိုင်လအတွင်းမှဖမ်းဆီးခဲ့ပါတယ်။လီဟာစီချွန်ခရိုင်အီလက်ထရောနစ်စတာကေဘယ်ကုမ္ပဏီရဲ့ဥက္ကဋ္ဌဖြစ်ပါတယ်။သူ့ရဲ့ဒေတာတွေနိုင်ငံရေးသမားတွေနဲ့ဆက်နွယ်မှုရှိတာကြောင့်သူ့ရဲ့လုပ်ငန်းဟာအချိန်တိုတိုအတွင်းမှာပဲအောင်မြင်မှုရခဲ့တယ်လို့မီဒီယာတွေကရေးသားကြပါတယ်။ကုမ္ပဏီတည်ထောင်ပြီးလို့၈လအကြာမှာပိုင်ဆိုင်မှုရဲ့အမေရိကန်ဒေါ်လာ32တန်းကျော်ကိုထုတ်ပြီးတော့ရောင်းချခဲ့ပါတယ်။ဒေတာတွေအာဏာပိုင်တွေရဲ့ကူညီမှုနဲ့လီဟာနိုင်ငံပိုင်တရုတ်အမျိုးသားရေနံကော်ပိုရေးရှင်းကနေကန်ထရိုက်တွေကိုလည်းပိုင်ဆိုင်ထားသူဖြစ်ပါတယ်။ဟောင်ကောင်အခြေစိုက်တရုတ်တက္ကသိုလ်နိုင်ငံရေးသိပ်ပံဌာနကပမောက္ခဝီလီယန်ကတော့စီးပွားရေးလုပ်ငန်းရှင်တွေနဲ့အစိုးရအာဏာပိုင်တွေကြားဆက်ဆံမှုတွေရှိနေတယ်ဆိုတာအထူးဆန်းတော့မဟုတ်လောက်ပါဘူးလို့ပြောပါတယ
် This is a quite a common practice for provincially based businessmen to try to curry favor with the political leadership by being active in philanthropy
ဒါတွေကဖြစ်လေဖြစ်တာရှိတဲ့ကိစ္စပါအထူးဆန်းတော့မဟုတ်ပါဘူးခရိုင်ဒေသတွင်းကစီးပွားရေးသမားတွေဟာသူတို့ရဲ့စီးပွားရေးလုပ်ငန်းတွေမြန်မာသာပေးခံရဖို့အတွက်နိုင်ငံရေးသမားတွေခေါင်းဆောင်တွေနဲ့ဆက်ဆံလေးရှိပါတယ်။စီးပွားရေးနှီးမြှုပ်နှံမှုအပေါ်မှာနိုင်ငံရေးတဲ့ကာကွယ်ရဖို့အတွက်ဝယ်ယူတာလည်းဖြစ်ပါတယ်
။ဒါပေမဲ့နိုင်ငံရေးသမားတွေနဲ့စီးပွားရေးလောကသားတွေကြားဆက်နွယ်ပတ်သက်မှုဟာတရုတ်နိုင်ငံမှာကြဲကြဲပြန့်ပြန့်ဖြစ်ပွားနေတာပါ။စီချွန်းဒေတာတခုတည်းအကြောင်းကိုရွေးထုတ်ပြီးတော့ပြနေတာကိုမေးခွန်းထုတ်เสียဖြစ်နေပါတယ်။ပမောက္ခလမ်းကတော့နိုင်ငံရေးနဲ့ဆက်နွယ်နေတယ်လို့ဆိုပါတယ်။
In the Chinese tradition, there is a close connection between corruption investigation and
တရုတ်နိုင်ငံမှာစီရင်လာရောက်ကိုအဂတိလိုက်စားမှုကိစ္စစုံစမ်းစစ်ဆေးလုပ်တာဟာကွန်မြူနတီပါတီတွေနိုင်ငံရေးအာဏာအတွက်ပြိုင်ဆိုင်မှုတွေနဲ့ဆက်ဆက်နေလေးရှိပါတယ်။အာဏာလက်ဝဲရှိသူတွေဟာသူတို့နဲ့နိုင်ငံရေးရန်သူတွေကိုအဂတိလိုက်စားမှုနဲ့ဆက်ဆက်ပြီးနှိပ်ကွပ်လေးရှိပါတယ
်။စုံစမ်းစစ်ဆေးခံနေကြတဲ့သူတွေထဲမှာစီချွန်ခဲရဲ့ထိတ်တန့်အရာရှိကြီး၃ယောက်ပါဝင်နေတယ်လို့ဖန်စီထင်းသိမ်းခံထားရသူတွေဟာဒီတာတွေမှာကြားတယ်လို့အတိအမှတ်ပြုခံထားရသူတွေပါကာလအချိန်အတော်ကြာထိအဲ့ဒီမှုတွေစစ်ဆေးနေတယ်ဆိုပေမဲ့ရုံးတင်စစ်ဆေးနိုင်တဲ့အခြေအနေမျိုးတော့အခုထိမရောက်သေးပါဘူးအခုဆိုရင်အသက်80ရှိပြီဖြစ်တဲ့ဇောင်ယောင်ကွန်းဟာတချိန်ကတရုတ်နိုင်ငံရဲ့နိုင်ငံရေးအုပ်ဆောင်အဖွဲ့ဝင်ဟောင်းတယောက်ဖြစ်ပါတယ်သူဟာစီကျွမ်းခရိုင်တွင်းမှာစစ်ဆေးခံနေရတဲ့နိုင်ငံရေးသမားတွေနဲ့ဆက်ဆက်ပတ်သက်မှုရှိနေသူတူလဲဖြစ်တယ်လို့ရေနံကုမ္ပဏီတစ်ခုနဲ့လည်းပတ်သက်နေပါတယ်ဟောင်ကောင်မီဒီယာတွေရဲ့အပြောအရတော့မစ္စတာဇောင်ယောင်ကွမ်းကိုအခုနေအိမ်အကျယ်ကျုံးနဲ့ထားထားတယ်လို့ဆိုပါတယ်သူဟာစီချွမ်းခရိုင်ရေနံကုမ္ပဏီရဲ့အမှုဆောင်အရာရှိတွေရဲ့ရှုပ်ထွေးကိစ္စမှာပါဝင်နေတယ်လို့သိရပါတယ်ခင်ဗျာ
တရုတ်နိုင်ငံဘက်ကအာဂရီလိုက်စားမှုအခြေအနေနဲ့ပတ်သက်ပြီးတော့ဥဆံမိုဝေပြောပြသွားတာဖြစ်ပါတယ်အခုတစ်ခါတော့အစောပိုင်းကပြောခဲ့တဲ့အိုလံပစ်အားကစားပြိုင်ပွဲနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြကြမှာပါတယ်2014ခုနှစ်အတွက်ဆောင်းရာသီအိုလံပစ်ပွဲတော်ကိုရုရှားနိုင်ငံမှာအောင်မြင်မြင်ကျင်းပနိုင်ခဲ့ပါပြီနောက်ကျင်းပမဲ့အိုလံပစ်ပွဲတော်3ခုအတွက်ကျင်းပမဲ့နေရာတွေကိုကြေညာထားပြီးဖြစ်ပေမဲ့2020နောက်ပိုင်းကျင်းပမဲ့အိုလံပစ်ပြိုင်ပွဲတွေကိုဘယ်မှာကျင်းပဖို့ရှိလာနိုင်မလဲ VOA သတင်းတောက် Brian Allen ပြပို့ထားတဲ့သတင်းဆောင်ပါကိုဒေါ်ခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
Sochi ma chimpa gere puero ga bisong do babi. Russia ma tuni gere Olympic mishu rango. Natang gogu nega jinya tare dai. Natang sichao nuyadi Olympic puero chimpa me Brazil ga Rio de Janeiro go tesong do ma pipare. Dine go ma Brazil ga FIFA gaba pala bolum piamu gole. Ancient pin and lekan chimpa bimamo. At the pian san mama nere sao de chogo. The Olympic puero trapa tombo. Rio muga season nebare. Tabime. Nangan Ren, Joniare, Sana Bia Wari, Madora Sapimuri, a load of Mari, the big mopo, change out Nida Rijal. FIFA poison, dress out Nida Rijal. Tama yet me, Mabina and Debabu. Gaba Pala Buegoyo, Olympic Buegoba, Ancient Pianet, Brazilga, the sette, Lekan, Jimbabwea, Kekena, and Nelu, Sepune Dugaro, George Washington, Takaduga, Agazaria, Simon Kangui, Pamoka, Lisa Delby, Nero di Piabare.
I think in the case of Rio, it may have been too much for Brazil, which is.
Da Brazil to a Darwin Tiji Namare. Pumuse Nangat Nangan in Nangan Belo Pumu on Loyame Surane. Barry Lopo Lume Suradre. Gonkani Arabi. Brazil Nangama Akuti Agri Laisamuri Ti Mialadru. The Chapiat Narigale Miadi Shinibare. Puero Jimbae Darwin Canary, La Samu de Mishibe, Puero Pimia on Luna de Surago Piabu, Josa Nijabime, a cootigar of Pimala de Bau.
Natal Sashes, hung at the Olympic Puero go, Down Korean Nanga, Pyongchoma, Jemba Mapsibare, Taha, Dudia Jane Olympic Puepitalo, Sanga de Puepito, Parmazon Jane Jemba Maba. Natal Nasen, we are the Olympic Puegale, Asha Taimabe, Jemba Mapsibi, Japan Nanga, Tokyo Malo, Manica, Jinya Bare.
Tokyo not only had an excellent bid, but they were safe.
Tokyo go yuya kangzo pite pin sine chaya bare. Tame nuclear lu pietana muguro se puara boli. Olympic Committee IOC garo, puero tre sa uri pida mpida, la bila yumubalo shire surari se pubu mchuza bao. Tokyo masoe, poison we tre se mpuyabe, through a kangang season pina ne suralabe di heli.
Natown the senate, some are the Olympic puego. Polanga, Krakow, Norway, Oslo, Kazakhstan, Almaty, Ukraine, Lviv, Tayoga, Beijing, Ancient Pianet, Lekan, Jemba, Naimuya, Shempianyama, Pipare, Natomshit, Nuyadi, Olympic, Puerogo, Tayonang, and Beijing, Jemba, Giraba, Tisangadi, Pianbuetre, Droga, Molong Lilo, Sauri, Dema, Agazabuari, Netu, Pumbue, Pigwe, Canary, Jemba, Pinhain, Epian, Beijing, and Mindy, Alokaga, Zanji, Goma, Pimpama chimpare, pimpore dupa, lope nine, lucan lambare, tabime, IOC, Nanganaga Olympic comediga, tones and dime, puero go tan in the law, nia sweep young chimpale shidamo, asha taima jibe, donjin zedai chabi, botaima pianamabu, Natana sally, nuya the Olympic puero drele, acuti, majuya de babu, American Piransu Olympic comediga. Akuti, Wimpy Piambo, Masompia de Babu, Tabime, Comedy went to Upiate, Bob Sweenigaro, DC 2024, Name Baby, Washington DC Ga, Drosima, Jempabo, Sayonzare, Lusuare.
We are an international cosmopolitan thriving city now.
Tinomu and Nanganagama went Sambi, Inchette, Twitchu, Musone, Shintan, Mujitimu, Pinibabi.
American Piranzuma, Nuya the Olympic Puerogo, Tankoa goes at Chalkunema. Parmazon Championet, Jempa Giramo. A Kudaka, Jempi, Jempabu, Lularello, Boston, Philadelphia, Los Angeles, Murigale, Biojabare, Dilue, Piente, Yoma, Budapest, Nairobi, Istanbul, Murigale, Bowen, Champion Boudre, Senzani Jaraba.
Tokimuda, Biobia Dora, Pibarekmia, Machagamaro, Season Dudia Bango, Desapidoma Pibarekmia.
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို